The Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇွန်လ23ရက်တင်းရင်းနေညနေညပိုင်း VOE စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေည9:00အထိလိုင်းဒိုမီတာ2532နဲ့52တူကနေတိုက်ထုံးလင်းပြနေပါတယ်ကျွန်မဤတန်စမဒီညပိုင်းတွေ့စီနေကိုတာဝန်ယူတိဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းရင်းနေညပိုင်းသတင်းတွေကိုမတ်မြသစဉ်အောင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ပြေးပို့လိုက်တဲ့စာတစောင်ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရရှိခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကဖော်ပြလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာချင်းမာခဲ့တဲ့34ချင်းမြောက်အာဆီယံညီလာခံမှာတော့ပင်လယ်သမုဒ္ဒရာတွေအတွင်းကဆုံးဖြတ်ထားတဲ့မိုက်တီအိုင်ကိုရှင်းလင်းဖယ်ရှားသွားဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြပါတယ်ကမ္ဘောဒီးယားနိုင်ငံမှာတော့ဆောက်လက်စတိုက်တလုံးပြိုကျခဲ့တာကြောင့်လူ18ယောက်ထပ်မံစီဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အောင်ဖွဲ့တို့ကြားစီးပရိပခါတွေကျင်းပလာတဲ့ပတ်သက်ပြီးတော့
ကျွန်တော်တို့အေးနဲ့ကတော့ဖြေကျင်းရဲ့အရှိတ်ပဲပေါ့ဒီလိုမျိုးဖြစ်တာလို့ရှိတယ်မနေ့ကဒီနေ့ရောပေါ့ဒီနေ့လည်းလက်ရှိချိန်ပြီးတော့ဖြစ်နေပါမယ်ခင်ဗျအဲဒီကမှအေးတောင်းရန်တွေရာယူလုံချနေတဲ့ရာယူပတ်ထန်းတွေပေါ့နော်ကျွန်တော်တို့တောက်တွေကလိုက်ပြီးတော့မှ
တိုက်ပွဲတွေရဲ့နောက်ဆုံးရချင်းတွေကိုအနောက်ပိုင်းတိုင်းစစ်ထားတဲ့ချုပ်တက်မတော်ပြောခွင့်ရကအခုလိုပြောသားတာကိုမကြာခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အလေတန်းမြန်မာစာတင်ယွန်းညွန့်တဲ့နေမှာပါတဲ့ကုန်းမောင်ခေခနဝင်မြောက်အမျိုးသမီးစာဆိုမေခွေရဲ့လက်ဆောင်ကြပြကိုပယ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြပြဆရာတယောက်နဲ့တွေ့ဆုံမေးမြန်းကန်စာတွေကိုလည်းဒီနောက်ပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်သတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ပြောလိုက်တဲ့စာတစောင်ကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကရခဲ့ပြီးတော့အစာမပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်စင်စားသုံးသပ်နေတယ်လို့မြောက်ကိုရီးယားဆိုအပ်ပိုင်းသတင်းမီဒီယာကဒီကနေ့မှပြောကြားလိုက်ပါတယ်။ကင်ဂျွန်အွန်းကအင်ဘီရောရဲ့အမတ်တစိတ်စာကိုကင်ပြီးစင်စားနေတဲ့ပုံကိုမြောက်ကိုရီးယားပိုင်း KCNA သတင်းအေဂျင်စီကဖော်ပြခဲ့ပြီးတော့အစာမပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်းကချီးကျူးထားတယ်လို့လည်းဒီသတင်းကဆိုပါတယ်။ကင်ဂျွန်အွန်းကသမ္မတထရမ့်ရဲ့နိုင်ငံရေးအရာအမြောင်မြင်ရှိမှုနဲ့တတိရှိမှုတွေကိုအတိမတ်ပြုချီးကျူးပြောဆိုလိုက်ပြီးတော့ဆာမာပါတဲ့စိတ်ဝင်စားစရာအကြောင်းအရာတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လေးနက်စဉ်းစားသွားမှာဖြစ်တယ်လို့လည်း KCNA သတင်းကဆိုပါတယ်။ဒါပေမဲ့စာထဲမှာဘာတွေပါတယ်ဘာတွေရေးထားတယ်ဆိုတာကိုတော့ KCNA ကဖော်ပြခဲ့ခြင်းတော့မရှိခဲ့ပါဘူး။သမ္မတထရမ့်ကလည်းသူ့အနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းစီကအလွန်ကိုနှွေးထွေးမှုရှိပြီးတော့ပုဂ္ဂိုလ်ရေးဆန်တဲ့စာစောင်းကိုရရှိခဲ့တယ်ဆိုပြီးအခုလအစောပိုင်းမှာပြောခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆိုရတာဝန်ရှိသူတွေကြားနျူကလ িয়ার ဆွေးနွေးမှုတွေရဆိုင်နေမယ်လဲသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာတော့ပြီးခဲ့တဲ့နှစ်တွေအတွင်းဓာတ်ပုံတွေစာရေးသားဆက်သွယ်မှုတွေရှိနေခဲ့ပြီးတော့နှစ်ယောက်စလုံးကလည်းသူတို့ရဲ့ဆက်ဆံရေးကကောင်းမွန်နေထွေးတယ်ဆိုပြီးတော့ပြောပါရခင်ဗျာ
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ကတရားမဝင်ရွှေ့ပြောင်းတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းဖမ်းဆီးဖို့အစီအစဉ်ကိုသတင်းပတ်နှစ်ပတ်နောက်ဆုံးမယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်တရားမဝင်ရွှေ့ပြောင်းတွေကိုနေရာပြန်ပို့ရေးလုပ်ငန်းစဉ်ကိုဒီမိုကရက်တွေရဲ့ပန်ကြားချက်အရသတင်းနှစ်ပတ်နောက်ဆုံးလိုက်ပြီးအမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခေလုံခွင့်နဲ့ဥပဒေအရလေဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တွေနဲ့ရီပက်ဘလစ်ကန်တွေပူးပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကစနေနေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကအင်ဒိုက်အာဒိုက်အေးအေးဆောင်ရွက်တော့မယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ရဲ့အဓိကမြို့ကြီးအများပြားကဒီမိုကရက်ခေါင်းဆောင်တွေကြားအကြီးအကျယ်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီကိစ္စကိုအစောတလင်မလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကသမ္မတထရမ့်ကိုတောက်ကြနေကဖုန်းကတဆင်သတိပေးခဲ့တယ်လို့မျက်မြင်တူကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။သမ္မတထရမ့်ရဲ့ရွှေ့ပြောင်းခြေချတွေကိုအေးအေးယူမယ်အစီအစဉ်ကြောင့်မိသားစုတွေနဲ့ကလေးငယ်တွေထိခိုက်မှာကိုစာနာထောက်ထားပေးဖို့စနေနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီရဲ့ကြီးညာချက်မှာဖော်ပြထားပါတယ
်။ဟော်မူဇ်ရေလက်ချားမှာအမေရိကန်ရဲ့ဝေထင်း drone ယာဉ်ကိုအီရန်ဘက်ကပစ်ချလိုက်တဲ့အပေါ်မှာအမေရိကန်ကစီရေးအရလက်တုံမပြန်ဖို့နောက်ဆုံးမိနစ်ချမှသမ္မတထရမ့်ကဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အားနည်းချက်လို့အမြင်ကြဖို့လိုတယ်လို့အမေရိကန်ကဒီကနေ့မှသတိပေးလိုက်ပါတယ်။အီရန်ဒါမှမဟုတ်တခြားရန်လိုတဲ့နိုင်ငံဘယ်နိုင်ငံကမှဒါကိုအားနည်းချက်လို့မရှိမြင်ဖို့လိုတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton ကဂျေရုစလင်မြို့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတညာဟုနဲ့မတွေ့ဆုံခင်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကအီရန်အပေါ်ကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်သွားဖို့စီစဉ်နေတယ်လို့ပြောလိုက်ပြီးတဲ့နောက်မှာသမ္မတအမျိုးသားလုံခြုံရေးအချံပေး John Bolton ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်ကမနေ့ကတော့ဒီ အီရန်ပေါ်မှာကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေကိုတနင်္လာနေ့မှာကတနင်္လာနေ့ကစပြီးတော့ချမှတ်သွားဖို့စီစဉ်နေတယ်ဆိုပြီးတော့ပြောကြားခဲ့တာပါ။ဒါပေမဲ့ဘယ်လိုဒဏ်ခတ်ပိတ်ဆို့မှုတွေဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။သမရာရဲ့ဒီကမ့်ဒေးဗစ်အားယူအပန်းဖြေတဲ့နေရာမှာအစိုးရတောင်းဝန်ရှိသူတွေနဲ့ရောက်ရှိနေစဉ်တွင်သမရာထောင်ကအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေလုံးမဲ့အကြောင်းကို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်။ဒါပြင်သမရာထရမ့်ကအီရန်နိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်ကိုဆွန့်လွတ်ဖို့သဘောတူလိုက်တာနဲ့သူဟာအီရန်နိုင်ငံအတွက်အကောင်းဆုံးမိတ်ဆွေတူဖြစ်လာမှာဖြစ်တဲ့ဆိုပြီးတော့ Camp David အပန်းဖြေစခန်းကိုမသွားခင်မှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ Ethiopia နိုင်ငံမှာစနေနေ့တောင်ပိုင်းကအာနာသိမ့်မှုဂျိုးပန်းမှုအတွင်ကာကွယ်ရေးဦးစီးချုပ် Sierra McConan ကိုသူ့ရဲ့တပ်တော်ဆောင်ကတနက်နေ့ပြစ်လို့တေဆုံသွားခဲ့တယ်လို့ Ethiopia အာနာပိုင်တွေကပြောပါတယ်။စနေကြဂျိုတင်ကျန်းစီထားတဲ့အာနာသိမ့်မှုဂျိုးပန်းမှုအတွင်ကာကွယ်ရေးဦးစီးချုပ် Sierra McConan နဲ့အငိမ့်စားဗိုလ်ချုပ်ကြီးတူတို့ Sierra ရဲ့နေအိမ်မှာတေဆုံခဲ့တယ်လို့ Ethiopia ဝန်ကြီးချုပ် Abiy Ahmed ရဲ့ပြောခွင့်ရကပြောတာပါ။စနေနေ့အစောပိုင်းကလည်းMR မြို့မှာအစည်းအဝေးတစ်ခုတွင်တနက်သမားတွေဝင်ရောက်ပစ်ခတ်တဲ့အတွက် MR ပြည်နယ်သမရအမ်ဘာချူမက်ကနာနဲ့သူ့ရဲ့အကြီးတန်းအကြံပေးတူတည်ဆုံခဲ့တယ်လို့ပြောခွင့်ရကဆိုပါတယ် MR မြို့လုံခြုံရေးအကြီးအကဲဗိုလ်ချုပ်ကြီးအာဆမ်နူစစ်ကအာနာသိမ့်ဖို့ကြိုးပမ်းခဲ့တာလို့နိုင်ငံပိုင်သတင်းဌာနတွေမှဖော်ပြကြပါတယ်ကာကွယ်ရေးဦးစီးချုပ်ကိုတနက်နေ့ပစ်ခတ်တဲ့တပ်တော်ဆောင်ကိုဖမ်းဆီးထားပေမဲ့အာနာသိမ့်ဖို့ကြိုးစားတဲ့ဗိုလ်ချုပ်ကြီးအာဆမ်နူကိုတော့ဖမ်းဆီးထိန်သိမ်းထားခြင်းမရှိပါဘူးရှင်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်းတွေမှာလိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတင်းတွေနဲ့ညပိုင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမှာချင်းဖာနေတဲ့34ချိန်မြောက်အာဆီယံညီလာခံအတွင်းဒေတာတွင်ကောင်းဆောင်တွေကဘန်ကောက်ချင်းညာစာရန်တရက်ကိုသဘောတူခဲ့ကြပြီးတော့အဲ့ဒီသဘောတူညီချက်အရပင်လယ်သမုဒ္ဒရာတွေအတွင်းကဆွန့်ပစ်ထားတဲ့ MITI တွေကိုရှင်းလင်းဖယ်ရှားသွားပစ်ဖို့ဖြစ်ပါတယ်။ဒီနေ့ကချင်းပါခဲ့တဲ့ညီလာခံအတွင်းအာဆီယံကောင်းဆောင်တွေကအဲ့လိုသဘောတူခဲ့ကြတာပါ။ဘန်ကောက်ချင်းညာစာရန်ရပင်လယ်သမုဒ္ဒရာတွေအတွင်းမှာ MITI တွေဆွန့်ပစ်တာကိုကာကွယ်လျှော့ချဖို့အတွက်ကမ်းပိုင်းနဲ့ပင်လယ်ပြင်မှာအပီးလုဆောင်ကြဖို့နိုင်ငံရဲ့ဥပဒေတွေနဲ့စီမံစည်းကမ်းတွေအကောင်းလောက်လုပ်ဖို့ဒေသတွင်းနဲ့နိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လုဆောင်ကြဖို့ကိုလည်းအာဆီယံကောင်းဆောင်တွေကသဘောတူခဲ့ကြပါတယ်။ဒါပြင်အာဆီယံရဲ့ပင်လယ်ဒေသဆွန့်ပစ်အမိုက်တွေကိုဖယ်ရှားရေးမူပေါင်းနဲ့ပတ်သက်ပြီးတော့လည်းဒေသတွင်းကောင်းဆောင်တွေကချိုးဆိုခဲ့ကြပြီးတော့ဖော်ဝင်နိုင်ငံတွေအနေနဲ့ဒီမူပေါင်းကိုအချိန်မီအကောင်အထည်ဖော်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့ဒီအာဆီယံရဲ့ဒီမူပေါင်းအရတော့ဖော်ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုပင်လယ်ဒေသကအမိုက်တွေကိုဖယ်ရှားတဲ့နေရာမှာတည်တာတဲ့တိုးတက်မှုတွေရှိခဲ့တယ်ဆိုတာကိုလည်းအတိအမှတ်ပြုခဲ့ကြပါတယ်။34ကြောင်ရောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့စနေနေ့ကနဲ့ဒီနေ့တွေမှာနှစ်ရက်ကြာကျင်းပခဲ့တာဖြစ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ဒေသတွင်းနိုင်ငံတွေကအကောင်းဆောင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းနဲ့ကုန်သွယ်ရေးတင်မာမှုတွေကိုပြည်လျော်ရေးအတွက်ကူညီပေးဖို့အသင်ရှိကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ကျင်းပတဲ့အာဆီယံနှစ်ပတ်လည်ညီလာခံအပိတ်နေ့မှာပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံဆွေးနွေးပွဲမှာလက်တလောဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုကိစ္စကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ကမ္ဘာတဝန်းရိုက်ခတ်လာနိုင်တဲ့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပြဿနာတွေနဲ့ပတ်သက်လို့ထိုင်း၊အင်ဒိုနီးရှား၊စင်ကာပူနဲ့ဗီယက်နမ်ခေါင်းဆောင်တွေပါဝင်ဆွေးနွေးသွားမယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ပင်လယ်သမုဒ္ဒရာအတွင်းဆွန့်ပစ်အမိုက်တွေရှင်းလင်းဖယ်ရှားရေးအတွက်ပူးပေါင်းဖြေရှင်းကြဖို့ကိုလည်းခေါင်းဆောင်တွေသဘောတူညီခဲ့ပါတယ်။စနေနေ့ကကမ္ဘောဒီးယားနိုင်ငံမှာဆောက်လက်ဆအဆောက်အဦတူတခုပြိုကျခဲ့လို့လူ18ဦးသေဆုံးပြီး24ယောက်ဒဏ်ရာရခဲ့တဲ့အပေါ်မှာလည်းဝန်ကြီးချုပ်ချန်အိုချာကဝန်ထမ်းစကားပြောကြားခဲ့ပါတယ်
။ကမ္ဘောဒီးယားနိုင်ငံရဲ့ကမ်းခြေမြေဖြစ်တဲ့တီဟာနုဘယ်မြို့မှာဆောက်လက်ဆအဆောက်အုံတခုပြိုကျခဲ့တာကြောင့်ဆောက်လုပ်ရေးလုံသမား18ယောက်ထပ်မင်းသေဆုံးခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါ့အပြင်နောက်ထပ်24ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အခုချိန်ထိတော့ရှာမတွေ့ပဲနောက်ဆုံးပြောင်းနေတဲ့သူဘလောက်ရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။လူသမားတွေဟာစနေနေ့မနက်က9:00တိုက်ရဲ့ဒုတိယအထက်မှာအိတ်နေကြတာပါလူသမား50နဲ့60ထပ်မင်းကဒီအဆောက်အုံမှာနေနေကြတာဖြစ်တယ်လို့အသက်မသေပဲလွတ်မြောက်သွားခဲ့တဲ့သူတွေကပြောပါတယ်ဒီဆောက်လုပ်ရေးစီမံကိန်းကိုတော့တရုတ်ယင်းနှိမ့်မြုံနံသူတွေကပိုင်တာဖြစ်ပြီးတော့ကောင်တိုတိုက်ခန်းတွေ ဆောင်နေကြတာဖြစ်ပါတယ်ဒီဆောင်ပြကြရတဲ့ပတ်သက်ပြီးလာမေးတဲ့တရုတ်လူမျိုး၄ယောက်ကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်ခင်ဗျာ
ဝင်းရင်ထဲမှာလေဟုန်စီမဲစကိုက်ဒိုင်ဗာတွေတင်ဆောင်ထားတဲ့လေယာဉ်ငယ်တစ်စီးဟာအမေရိကန်ပြည်ထောင်စုဟဝိုင်ီပြည်နယ်ရဲ့ကျွန်းငယ်တစ်ခုဖြစ်တဲ့အိုအာဟူကျွန်းလေဆေးရှိရာပင်လယ်ကမ်းခြေနားကနေရာတစ်ခုမှာပြက်ကျမီးလောင်တာကြောင့်လေမော်ပါတဲ့လူ၉ဦးစလုံးသေဆုံးသွားတယ်လို့ဒေသအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။အင်ဂျင်နှလုံးတက် Beechcraft King အမျိုးအစားလေယာဉ်ဟာတောက်ကြညနေပိုင်းအိုအာဟူကျွန်းမြောက်ဖက် Dillingham လေဆေးကနေပြန်တက်ပြီးမကြာခင်မှာပြက်ကျခဲ့တာဖြစ်တယ်လို့ American လေကြောင်းထိန်းချုပ်ရေးဌာန FAA ပြောခွင့်ရ Greg Martin ကဆိုပါတယ်။လေယာဉ်ပြက်ကျမှုကိုစုံစမ်းစစ်ဆေးဖို့ American လေကြောင်းထိန်းချုပ်ရေးဌာန FAA စစ်ဆေးရေးအရာရှိနှစ်ဦးကိုဆေးလွတ်ထားပါတယ်။ပြက်ကျသွားတဲ့အင်ဂျင်နှလုံးတက် Beechcraft King လေယာဉ်ဟာ1969ခုနှစ်ကထုတ်လုပ်တာဖြစ်တယ်လို့ FAA စီးရင်အရာသိရပါတယ
်။2034ကမ္ဘာဖလားဘောလုံးပွဲကိုအရှိတောင်အာရှဒေသတွေနိုင်ငံတွေကအင်ရှင်ဖြစ်ဖူးတွဲကျင်းပဝင်ရဖို့ကိစ္စကိုအာဆီယံခေါင်းဆောင်တွေကသဘောတူလိုက်ကြတယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချန်ကဒီနေ့မှပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့2019အာဆီယံညီလာခံရဲ့အဖွဲ့မိန်ခေါ်အတွင်းမှာထိုင်းဝန်ကြီးချုပ်ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့2019မြို့သမီးကမ္ဘာဖလားဘောလုံးပွဲမှာတော့ဂျာမနီနဲ့နော်ဝေးအသင်းတို့နိုင်ရပြီးတော့ quarter final ကိုတက်သွားကြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ကွင်းနဲ့မမြသစီအောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်။အရင်ဆုံးတော့ရခိုင်တပ်ပွဲချင်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တွေကြားစီးပရိပခါတွေကျယ်ပြန့်လာနေသလိုတိုက်ပွဲတွေလည်းပြင်းထန်လာနေပါတယ်။မနေ့ကလည်းဒီကလေးမှာမင်းပြမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းမြန်မာစစ်တပ်ကရောအေအေဘက်ကပြောပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးနားကျေးရွာကရွာသူရွာသားတွေကနေရက်ကနေပြီးတော့တင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ထိုင်းချီဆိုင်ဖီဝင်မြောင်းပိုင်းသတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အေအေဖွဲ့တို့မနေ့ကလည်းဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သမတော်ပြောခွေရဘူမူကြီးဝင်းစုံဦးက VOA ကိုခုလူပြောပါတယ
်။ကျွန်တော်တို့အေနဲ့ကတော့ဖြေကျွန်းအရှိဘက်ပေါ့။ဒီပြင်းဖြစ်တာတွေရှိတယ်။မနေ့ကဒီနေ့ရောပေါ့။ဒီနေ့လည်းလက်ရှိချိန်ကြည့်တော့ဖြစ်နေပါမယ်ခင်ဗျ။အဲဒီကမှအေတောင်းရန်တွေရာယူလုံချနေတဲ့ရာယူပခန်းတွေပေါ့နော်။ကျွန်တော်တို့တပ်တွေကလိုက်ပြီးတော့မှအဲ့ဒီရှင်းတာလေးရှိတယ်ကျွန်တော်တို့လက်နက်ကြီးပြစ်သူတွေပါလို့ပြစ်တာရှိတာပေါ့ဗျာလေကတော့ကျွန်တော်တို့တော့လိုအပ်ရင်တော့သုံးပါဗျာတော့တော့ကတော့ကျွန်တော်လေကြောင်းပြင်ထောက်တာတွေပါလို့ရှိပါတယ
်ရခိုင်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မင်းမြတ်မြို့နယ်ဆွေရှင်ကြည်ရွာနဲ့ဒိုင်းတရွာအရှိဖက်တောင်တန်းပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ပြောပါတယ်
အဲ့ဒီမှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။မနေ့ကဒီနေ့လေ12နာရီခွဲသွားနေပြီးတော့ဒီကမောင်းတဲ့အထိတော့အဲ့ဒီမှာဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။မင်းများမျိုးနေသူပြင်ရွာရဲ့ဒီအခြေပြတ်တောင်းတမ်းမှုဖြစ်တယ်။ဟိုအဲ့မှာဗမာပြည်ကပကနေပြီးတော့ဒီအား400ကျော်လောက်နေပြီးတော့သူတို့အဲ့ဒီမှာလာပြီးတော့ပြောတာ။နှကောင်းအဲ့ဒီမှာတက်လန်သွားပြီးတော့သူတို့ဒီနောက်ဒီဟယ်လီကော်ပါနှစ်ချိန်နဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေလောက်တာပေါ့။အဲ့မှာနှစ်ချိန်တိုင်းတိုင်းလာပြီးတော့ဘုံကြီးတဲ့မင်းလေးကတော့အဲ့ဒီတိုက်ပွဲကျောင်းလုံးကအကြဆုံးတွေများတယ်ဗျ။ဒီကကြဆုံးတွေကမင်းစီအထက်ရှိတယ်လို့ပြောတယ်။နောက်ဒီမြောက်ဦးမြို့နယ်ထဲမှာဒီကြောက်ကြရွာနားမှာလည်းတိုက်ပွဲဖြစ်တာရှိတယ်။ဒီတော့ဒီလက်ကရွာရဲ့နောက်ဘက်ကနေရာတွေမှာလည်းဖြစ်တာရှိတယ
်။ဒီတိုက်ပွဲမှာမြန်မာစစ်တပ်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပြောဆိုနေပေမဲ့တိချာတိမပြုတ်နိုင်သေးပါဘူး။အေဘက်ကတော့စစ်တီနှူးကြဆုံးတန်ရာတချို့ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွှေချင်းကျေးရွာသားတထောင်ကရွာကနေတင်းချောင်နေရတယ်လို့ရွှေချင်းကျေးရွာအုပ်ချုပ်ရေးမှူးဦးညွန်မောင်တင်းကပြောပါတယ်
။ကျွန်တော်ချေပါတောင်ကုန်းတွေမှာလာနာကြီးတန်းတန်းငယ်ဖိုက်တယ်လို့ပြောပါတယ်။ဒီနောက်ပါကလာနာကြီးဆက်ပိုက်တာလည်းရှိသေးတယ်။ဒီလိုရွှေချင်းကျေးရွာကလူတွေကတော့မင်းဆက်ရကျေးရွာတွေမောင်ဖူတို့ပန်းမြောင်တို့ထောင်းကြီးတို့လာလေလူသဘောနီပါလောက်ရှိတယ်။လူဦးရေတထောင်နီနီလောက်မင်းဆက်ကိုထောင်းကြီးနေတာရှိတယ်
ဒီကနေ့မနေ့မြောက်ဦးမြို့နယ်ကြောက်ကြကြေးရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြေးရွာသားတို့ကပြောပါတယ်
ကြောက်ကြဘက်မှာဒီနေ့ဟိုအရှင်းနာကြီးဝန်ကြံကစေနာကြီးဝန်ကြံဒီထုတယ်ခင်ဗျအဲ့ကြတော့ဖြေကြတယ်ကြောက်ရင်အစားကားလို့ကြီးကြီးလေးပါတယ်ဖြေကြီးလေးပါတယ်ကြောက်ကြအရှိဘက်တောင်တန်းပါပေါ့
ရခိုင်ဒေသတိုက်ပွဲဟာပြည်နယ်မြို့တော်စစ်တွေထိကျယ်ပြန့်လာနေတဲ့အခြေအနေမှာရှိနေပါတယ်မနေ့ကမနေ့စောပိုင်းမှာစစ်တွေမြို့ဆက်ရွေးကြချောင်းဝါမှာရှိနေတဲ့မြမသမတော်ရေသားဆွဲတင်မောတစည်းကိုအေးဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်မနေ့ကမနေ့3:40ပေါ့4:00ဝန်းကျင်လောက်မှာဒီရေကပေါ့ဒီရေကတင်မောဆိုတော့ကျွန်တော်တို့ကရေဆွဲရင်ခေါ်တာပေါ့အဲ့ဒါတော့ကြောက်ရရလဲတရားဝင်သတင်းထုတ်ပြန်ထားပြရတယ်အဲ့ဒီတိုင်းပါပဲ
အခုလိုပြေကမှုကြောင့်စစ်ရင်ရင်ပတ်စင်ပိုင်းထိခိုက်ပျက်စီးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကစစ်သည်နှုတ်ချဆုံးခဲ့ပြီးတဦးတန်ရာရရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ပြေကခဲ့တဲ့နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာ63 mm မျိုးစာဒုံးဒီတစ်လုံးစီစစ်စဲနဲ့ရှော့တိုက်ရမှာအသုံးပြုတဲ့ဘက်ထရီဦးနှလုံးဆက်ဆက်ဝါယာကျိုးတွေကိုလည်းတွေ့ရှိသိမ်းဆည်းရခဲ့မိတယ်လို့ဖော်ပြထားပါတယ်ရည်သားတင်ပေါ်တိုက်ခိုက်ခံရပြီးအနီးနက်ရွာတွေကိုမြန်မာစစ်တပ်ကနေပိုက်ဆိတ်တိုက်ဆစ်ဆေးရမှာစစ်သွေးမြို့နီးရွှေပြည်သာစိုက်ရိုးကျကျေးသောရွာဗျမ်းဖြူကျေးရွာကရွာသား20ကျော်အဖမ်းခံခဲ့ရပါတယ်စစ်သွေးမြို့မှနှစ်ရဲစခန်းမှာတညတာဖမ်းဆီးဆစ်ဆေးခံရကနေဒီကနေ့စနေနေ့လောက်မှာအလုံးပြန်လွတ်လာတယ်လို့ကျေးသောရွာသားတို့ကပြောပါတယ
်ဆစ်ဆေးချိန်ကိုအမေနဲ့သခင်ကိုခေါ်ခဲ့တာအားလုံးနေဆေးချရဘယ်စမှုနေရှိလာမလားဆိုတော့အဲ့ဒါလည်းတိကျတာစခင်ကတော့ခေါ်တယ်စခင်ကတော့အိမ်မနေရမရှိလို့စခင်အနေနဲ့ကိုတော့မပဲသူတို့ထားတယ်ဒီနေ့နဲ့စနေရီလောက်အလုံးလေးပြီ
ဒီကနေ့မနေ့မှလည်းမြောက်ဦးမြို့နယ်တင်းတိန်ကရွာရနူးကလည်းငွေထုတ်ဖို့မြောက်ဦးမြို့ကိုသွားမှမြန်မာစစ်တပ်ကနေဖမ်းဆီးချင်းခံရပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့ကြားစိုက်ပွဲတွေတစ်နေ့တစ်ခြားကျယ်ပြန့်လာနေတယ်လို့စစ်ဘေးသိမ်းရှောင်နေရသူအခြေဆက်ကလည်းတိုးပွားလာနေပါတယ်ခင်ဗျာ
နောက်ဆက်ကူကူနဲ့ပထမနှစ်ဝက်ဟာမကြခင်ရပိုင်းအတွင်းမှာပဲကုံဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့တခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက်ဒီဝေသောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညဒိုင်းအလီလိုင်းအစီအစဉ်မှာဆွေးနွေးပြလဲကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းအပောင်းဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဒါရိုက်မပါဝင်နိုင်ရင်လည်းကိုယ်ဆွနေကြတာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အတန်ဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ VO ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးတော့မှာပါ။ VO ရဲ့ဖုန်းနံပါတ်က1239 3255 လေး email လေးစာက burmese@voanews.com နဲ့ Facebook ကတော့ VO Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်တော်ရှင်နေနေအင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သက်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်အခုတစ်ခါမှမြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာမျိုးဆက်သူလူငယ်တွေမြန်မာစာပေလေ့လာမှုအားကောင်းအောင်လို့ကျောင်းစာသင်ခန်းထဲဒီမှာသာမကဖြီးပပြင်ပလူမှုအတိုင်းဝိုင်းတွေမှာလည်းပြည့်စုံပြည့်ထောင်ပေးဖို့လိုအပ်ပြီးတော့စာရေးဆရာတွေ၊ကဗျာဆရာနဲ့သမိုင်းပညာရှင်တွေကိုတက္ကသိုလ်တွေမှာအလင်းသင်လို့ဟောပြောတာတွေအတွက်ဖိတ်ကြားတင်နေဆိုပြီးတော့ကဗျာဆရာမင်းထမောင်ကအကြံပြုလိုက်ပါတယ်။အလယ်တန်းမြန်မာစာသင်ယူညွှန်းတဲ့မှာပါတဲ့ကုန်းမောင်ခေကနဝင်မြောက်အမျိုးသမီးစာဆိုမေခွေရဲ့လက်ဆောင်ကဗျာကိုပေးဖြတ်ခဲ့ပြီးတော့မကျေနပ်တန်တွေကြောင့်အထက်တန်းသင်ယူမှာပြန်လည်ထည့်သွင်းမယ်လို့သတင်းထုတ်ပြန်ပေးမယ်လေ။ပြည်သူတွေကြားမှာဘဝင်မကျဖြစ်နေတာတွေနဲ့ပတ်သက်ပြီးတော့လေ View ရဲ့ Editor Talking ဆိုဝင်ကကဗျာဆရာမင်းထမောင်နဲ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်မြန်မာစာပေမြို့ပညာရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာမျိုးဆက်သစ်လူငယ်တွေချာမှာဒီလေ့လာလိုက်စားမှုအားလဲရာတွေတွေ့နေရပါတယ်အဲ့တော့အဲ့လိုမျိုးဖြစ်တဲ့အပြင်မှာပဲဒီမြန်မာစာပေတင်ကြားတဲ့ဟိုအခုပဲဟိုခိုးလေးတကြောဖြစ်နေတဲ့ကိစ္စပေါ့နော်မြန်မာစာပေတင်ကြားတဲ့အခါမှာဒီသင်ယူညွှန်းတဲ့ခုထဲမှာဒီမတန်းမှကောင်းမွန်တဲ့ဒီကြပြားလေးတစ်ခုပေါ့လေးချိုးကြပြားလေးတစ်ခုကိုဟိုလေခွေရဲ့ကြပြားလေးတစ်ခုကိုပေါ့လေဒီသင်ယူညွှန်းတဲ့အနေဖြုတ်ပြတာနဲ့ပတ်သက်ပြီးတော့ဟိုအော်တောင်းနေပေါ့နော်ခိုးလေးတကြောဖြစ်နေပါတယ်အခုတော့လည်းပြန်ပြီးတော့ပေါ့ဒီကြပြားကိုပြန်ပြီးတော့ထည့်မယ်ဆိုပြီးတော့အစိုးရဘက်ကတော့ပြောထားတာရှိပါတယ်ဒါပေမဲ့လို့ဒီလိုမျိုးတွေနောက်လို့မဖြစ်အောင်နောက်ပြီးတော့လူငယ်တွေချားမှာဒီစာပေလေ့လာမှုပေါ့နော်ဒီစာပေရဲ့တံပိုးတိဖို့အတွက်ကိုဘလို့များဆရာအနေနဲ့ကြံပေးခြင်းပါလိမ့်ရှင
်ဒါမဲခွေကြပြားတော့လည်းပြတ်ထန်းခဲ့တာတော်တော်ကြာပါပြီကျွန်တော်တို့ခက်ငယ်စဉ်လောက်ခရက်ကတင်ကြခဲ့ရတဲ့ကြပြားပေါ့အဲဒီကြပြားတွေကလည်းဒါကိုခန္ဓာဝင်ကြပြားလို့ခေါ်ရမယ့်ဘိုင်းမှာရှိတဲ့ကြပြားမျိုးတွေပေါ့အမှန်တော့ဒီမဲခွေကြပြားမှာတော့ဒီလက်ဆောင်ဆိုတဲ့ဒီမဲခွေရဲ့ကြပြားမှာတော့ဒါကောင်မလေးနဲ့ဒါတူးတူးချစ်သူဟလာအင်းဝါကိုသွားမဲ့သူသူဆစ်လက်ကလေးသူကိုရိုင်းလိုက်ပြီးတော့ပေးမယ်ဆိုတဲ့အကြောင်းအရာပါပဲချက်ချင်းမြစ်တာကိုဖွဲ့တာတကယ်တော့ဒါဒါအတိတ်နဲ့ကိုဖွဲ့တာဖွဲ့ထားတဲ့ဥစ္စာလေးကလည်းအဲသူတို့ခက်ကပါတော့ဒီဆေးဘောလိဒီတစ်ခုဖြစ်ဖို့သူကိုယ်တိုင်ကိုဘယ်လိုလုပ်ရလဲဆိုတာလည်းစကလုံးနဲ့တော်တော်လှရတဲ့ကြပြားလေးပါအဲဒါပေမဲ့ဒီကြပြားကိုဖတ်ပြီးတော့ဟလာအကြောင်းသားတွေကဆစ်လိတ်တောက်ချင်းစိတ်ပေါက်မယ်ဆိုတဲ့အမြင်မျိုးနဲ့ဒီကြပြားကိုခုမှအောက်ဖယ်တာမျိုးကြတော့နည်းနည်း မကောင်းဘောဆင်မအဲ့ဒါမျိုးသာပဲမယ်ဆိုရင်ကျွန်တော်တို့ဟလာဟိုဟိုကွန်ဆာမှာဆိုလို့ဆိုပြီးတော့ဖယ်ရမယ်ခင်ဗျာအဲ့အဲ့လူခင်ဗျာတွေလည်းရှိသေးတယ်တခြားတွေလည်းဟလာဟလာဟိုထန်းရီတောက်မှာဆိုလို့ဆိုပြီးတော့ကျွန်တော်တို့ဟိုထန်းတက်သမားတရာချင်းတွေပါလေကျွန်တော်တို့ပယ်ပြရမယ်သဘောမှာရှိပါတယ်
ဟုတ်ကဲ့ပါဟိုကြပြားစရာကြီးမောင်ဆိုင်ပေါ့နော
်သူက
ဥဝင်းဖေတို့နဲ့နာမည်ကြီးပါတယ်သူကတော့ဒီမြန်မာစာတင်ရုံးညွှန်းနှံရဲ့အဖွဲ့ဝင်ဖြစ်ခဲ့ဘူးတာပေါ့နော်အတွင်းလုပ်ခဲ့မှုပါတယ်သူကဆိုလို့ရှိရင်ဒီအခုခေတ်ပေါ်ကြပြားတွေကိုလည်းဒီတင်ရုံးညွှန်းနှံမှာထည့်တင်နေဆိုပြီးတော့သူစာရေးထားတာလေးရှိပါတယ်နောက်ပြီးတော့ဒီမဲခွေကြပြားနဲ့ပတ်သက်ပြီးတော့လည်းသူတော်တော်လေးခံစားသွားရပုံရပါတယ်အဲ့ဒီတော့ကလည်းသူတို့ခေတ်ကနေရွေးထားခဲ့တဲ့ဟိုတင်ရုံးညွှန်းနှံထဲမှာပါလို့လည်းဖြစ်ကောင်းဖြစ်မှာပါလေ
တော
့ဆရာကြီးကသူကနေပြီးတော့စာလေးတစ်စောင်ညင်းပြီးတော့ပို့ပါတယ်သူရဲ့စာလေးမှာသူကပထမအဦးဆုံးခေါင်းစဉ်တက်ထားတာကတော့မဲခွေကြီးအမြအမြရတယ်အဲ့တော့သူ့ရဲ့ကြပြားလေးကိုကျွန်မဟိုပေါ့သူရေးထားတဲ့စာလေးကိုကျွန်မအချင်းချင်းပြောရလို့ရှိရင်သူကပြောတာကတော့ဒီမြန်မာစာတင်ရိုးညွှန်းနှံတစ်ခုပြထမ်းမယ်ဆိုလို့ရှိရင်အချက်၃ချက်လိုပါလေတဲ့နံပါတ်၁ချက်ကစာပေရဲ့ဂုဏ်မြောက်မှုတဲ့နံပါတ်၂ချက်ကမြန်မာရိုးရာယဉ်ကျေးမှုရှုထောင့်ကကြည့်ရင်လေတဲ့ပြရုံနမူနာဆောင်းနိုင်တဲ့ delay တခုဖြစ်ဖို့လိုပါလေတဲ့နံပါတ်3ချက်ကတော့အရေးအဖွဲ့မှာလေဘာသာစကားတင်ပြမှုတွေအစဉ်တန်းကိုက်ညီမှုရှိမရှိသုံးသပ်ပြီးတော့မှရွေးချယ်ပြထမ်းရတဲ့သဘောတွေရှိပါလေတဲ့သူကတော့အခုလိုမျိုးဒီမဲခွေကပြားကိုဒီတင်ရွေးညွှန်းနှံနေဖြုတ်ပြတဲ့နေရာမှာဒီတဘာရင်ဝိုင်းရင်ဆရာကြီးတွေပြထမ်းဖို့ဆိုပြီးတော့စီစစ်ရွေးချယ်ခဲ့တဲ့ဆရာကြီးတွေရဲ့မျက်နှာကိုထောက်ဖို့ကောင်းပါလေဆိုပြီးတော့သူကထောက်ပြပါတယ်။နောက်သူ့ရဲ့စာမျက်နှာသူအားလုံးပေါင်း6မျက်နှာလက်ရေးလေးနဲ့ရေးပြီးတော့သူကပို့ထားတာပါ
။
ဒါပေမဲ့သူ့ရဲ့နောက်ဆုံးပိတ်မှာတော့သူကဆရာပြောသလိုပဲဒီအဲ့ဒီခေတ်ဟိုးရှိခေတ်တုန်းကကြပြားတွေကိုသင်တယ်လို့ပဲအခုခေတ်ပေါ်ကြပြားတွေလူငယ်တွေရဲ့ခံစားချက်တွေလူငယ်တွေရဲ့ဒီခေတ်ကိုထင်ရှားစေတဲ့ကြပြားတွေကိုလည်းပြထမ်းသင့်တယ်ဆိုပြီးတော့သူကအကြံပေးထားတာရှိပါတ
ယ်။ဩဟုတ်လားဆရာမကောင်းလိုက်တာ။ဟလာ UNESCO ကနေပြီးတော့အဲ့ဒီဒီဒါရိုက်တာပေါ့နော်သူဒီကမ္ဘာကပြားနေအတွက်သူထုတ်ပြန်တဲ့ထုတ်ပြန်ချက်ကလေးတခုသူရေးတဲ့အခါမှာဒီကပြားဆိုတာကပြားတစ်ခုရဲ့အနေနဲ့ကျွန်တော်စာပေတစ်ခုရဲ့အရာမဟုတ်ဘူးဒီစာပေဒီအရာဒီကပြားဖြစ်လာတယ်ဆိုပေမဲ့ဒီကပြားဟာကျွန်တော်လူသားတွေပေါ့ဒီနိုင်ငံဘောင်းစုံနဲ့လည်းအကုန်ဆက်ဆက်နေတယ်နောက်တစ်ခုကဒီပညာရေးပေါ့အထူးသဖြင့်ဒီပညာရေးပေါ့ပညာရေးနဲ့လည်းဒါဆက်ဆက်နေတယ်ဒီ language နဲ့ဒီနိုင်ငံတကာရဲ့ဆက်ဆံမှုဟာတော့ကပြားဒီဆက်ဆက်မှုတော်တော်လေးရှိတယ်ဆိုတဲ့အကြောင်းအဲသူသူရေးခဲ့ဘူးတာလည်းရှိပါရှင့်ပါ
ဟုတ်ကဲ့ပါကျမဟို Facebook မှာပေါ့နော်ဒီအရင်တော့အမေရိကဟိုအင်္ဂလိပ်ဟိုအင်္ဂလိပ်တန်ယုံက British တန်ယုံကတန်မကြီးရုပ်ခဲ့ပြီးတဲ့ Vicky Bowman ကနေပြီးတော့ဟို post လေးတစ်ခုတင်ပါတယ်သူကဘာလဲဆိုတော့ဒီမဲခွေရဲ့ကြပြာကိုဟိုရှိခေတ်ကလေးကအင်္ဂလိပ်လိုတောင်မှပြန်ဆိုထားတာရှိပါတယ်အဲ့တော့ဒီအဲ့ဒါကငုနာဆရာပြောသလိုပဲဒီကြပြာဆိုတာမြန်မာတစ်ခုတည်းမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ဆက်ဆက်လို့ရတယ်ဆိုတဲ့ဟာပေါ့
ဥပမာ
ဆရာကြပြာတို့လည်းကျမဘာသာပြန်ထားပေးဘူးလား
ဟုတ်တယ်ဟုတ်ပါတယ်ဟုတ်တယ
်ဘိုင်းဘူအရင်ကဟိုစင်ထဲမှာထိလို့လေ
ဟုတ်တယ
်တရုတ်နဲ့မြန်မာဟိုဒီကုန်သွယ်မှုမှာဟိုတရုတ်ကလည်းဝေကြီးအုပ်တော့မယ်ဆိုတာကိုဒါမခံစားနိုင်လို့ဆရာရေးတာကျမရဲ့ယင်ထဲမှာဖြစ်နေတဲ့ဟိုခံစားချက်တွေကထင်ထတာပေါ့နော်အဲ့တော့ဒီချက်ချင်းကျမအင်္ဂလိပ်လိုကောက်ပြန်ပြလိုက်တာပေါ့
။ဘာလို
့ဘယ်သူဖတ်ဖတ်မပြတ်ပါကျမရင်ထဲမှာကျေနပ်တ
ာ။ဒါပေါ့ဒါပေါ့ဟုတ်ပါ။အဲ့
လိုပဲကြပြားဆိုတာလူတိုင်းလူတိုင်းအတွက်ကဟိုဒေါ်စန်းစုကြည်ပြောတာလေးနဲ့ကျမနည်းနည်းလေးပြန်ပြောပြလိုက်ဦးမယ်နော်။ तू က
ဘာ
လို့လဲဆိုတော့အဲဒါတော့ तू ဟိုအခုလောလောဆယ်တော့ဟိုထောင်ထဲမှာရောက်နေတဲ့အချင်းကြနေတဲ့ဆိုင
်
ဆရာကြီးဟိုဦးမင်းထိန်ကိုက
ူန
ေနေတဲ့ကြပြားလေးပါတဲ့ဆိုတော့ကျမလည်းအားလုံးလေးသိအောင်ပေါ့နော
်။
ဒေါ်စန်းစုကြည်ရေးတဲ့ကြပြားပေါ့
။ဟုတ်
ကြပြားဆိုတာလူစင်စားညာရဲ့ပဲ့တင်တယ်လူနှလုံးသားရဲ့ခုန်လှုပ်တယ်လူစိတ်ဓာတ်ရဲ့ညည်ရည်တယ်လူမျိုလင်းချက်ရဲ့တည်ကျူးတယ်ကြပြားဆိုတာကျမတို့ရဲ့ရုန်းကန်သားမှာပဲလေဆိုတော့သိက္ကိုထိပါတယ်အဲ့တော့သူကိုယ်တိုင်ကအတ္တမကိုစိတ်ဝင်စားတဲ့ကြပြားကိုအဲ့ကြောင့်ကြပြားဆိုတာခုနဆရာပြောသလိုပဲကဘာနဲ့အဝမ်းပေါ်တော့အကုန်လုံးဟာဆက်ဆက်ထိတွေ့လို့ရတဲ့အမှုပညာတစ်ခုပါပဲရှင်
ဟုတ်ပါ
ကဲ့ပါအဲ့တော့ဒီကြပြားလေးနဲ့ပတ်သက်ပြီးတော့ပြောရင်တော့ဆုံးမှာမဟုတ်ဘူးပေါ့
ဟုတ်ကဲ့
အဲ့တော့နောက်တော့ဒီလူငယ်တွေချားမှာမြမစာပေနဲ့ပတ်သက်ပြီးတော့လေးလာမှုအားနေတာတွေအများကြီးဖြစ်နေတယ်ဆရာဥမာဆက်လုံးလုံးတပ်ပုံကြမ်းတွေမှားတာအထားအတူတွေမှားတာသတင်းစာတွေကမှားနေတာတွေလည်းအများကြီးရှိရဲ
့ဟုတ်ပါဆရာ
ဆိုလို့ရှိရင်မြို့တော်ဝင်းကြောင့်မီးလောင်သွားတဲ့ဈေးကြီးပြန်လဲပြုတ်ရင်ဆိုတာမျိုးပေါ့လေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်ဒီသတင်းစာတွေဒီအစိုးရသတင်းစာရောပုဂ္ဂလိကသတင်းစာတွေမှာရောဂျာနယ်တွေမှာရောအော်မားရီတော်များပါတယ်။ဟိုတုန်းကလည်းကျွန်တော်တို့လည်းအဲဒါလုတ်ခဲ့အဲ့ဒါကျွန်တော်တို့ဂျာနယ်လည်းထုတ်ခဲ့ကျွန်တော်တို့မှလည်းအမှားကင်းစင်တယ်လို့တော့မဟုတ်ပါဘူးရှင်မ။ဒါပေမဲ့အခုဒီဘက်ခင်မှာတော့အဲ့ဒီအထူးသဖြင့်ပေါ့နော်အဲ့ဒီတပ်ပုံအမှားပေါ့တပ်ပုံအမှားရယ်နောက်တစ်ခုအဲ့ဒီဝါကြအထားတူပေါ့မထားတတ်တာပေါ့ဆိုတော့အခုလူငယ်လေးတွေကလည်းအခုကြည့်လိုက်လို့ရှင်အခုဟုတ်တယ်ခုနကသူတို့ဒီသတင်းကောင်းတွေမှာဆိုလို့ရှင်လည်းခုနလိုမျိုး ဖြစ်တာတွေကကျွန်တော်တို့ခဏခဏတွေ့ရအစိုးရသတင်းစာတွေမှာဘူးတွေ့ရပါတယ်သတင်းစာတွေကြီးပဲလားဆိုတော့မဟုတ်ပါဘူးကျွန်တော်တို့ဒီ broadcasting နေမှာလည်းပဲအတန်လွှင့်ဌာနတွေမှာလည
်း
ကျွန်တော်တို့တွေတွေ့နေရပါဆက
်လုံးပေါင်း
လေးဟုတ်ပါဟုတ်ပါဟုတ်တယ်အတန်အတွက်တွေလည်းမှားတယ
်
ဆိုတော့ဟိုအပြစ်ကြီးပဲပြောလို့တော့လည်းမရပါဘူးဒီလူငယ်တွေကိုပေါ့နော်ဟိုမမှားအောင်လို့ဒီရှေ့ကလူကြီးတွေလက်ဆင့်ကမ်းလာတဲ့လူတွေရဲ့လိုအပ်ချက်ကတော့ဘယ်လောက်ရှိနေလဲပေါ့နော်ဆိုတော့ဒီဟာလေးတွေကတော့တကယ်တော့ကျွန်တော်တို့ကဟိုလူငယ်ဘက်ကရောလူကြီးဘက်ကရောကျွန်တော်တို့ကဟိုပြုပြင်ယူရမယ်လို့ထင်ပါတယ်မမှားရင်တော့အကောင်းဆုံးပေါ့ဆီယမ်ပါဒါပေမဲ့နောက်တစ်ခုကကျွန်တော်ကြည့်နေကျွန်တော်တို့ကတစ်ခုခုမှားမှတိတ်ကြောက်တယ်တစ်ခုခုပေါ့နော်အဲ့ခါမှားပါရင်လူကြီးတယောက်ကမှားရင်လည်းတော်တော်အဆူအဆဲခံတယ်ခုလူငယ်တွေကသူလဲမှားကိုလဲမှားမှားလဲဘာဖြစ်လဲကွာဆိုတဲ့စိတ်နဲ့များဆက်မှားနေကြသလားပေါ့နော
်အဲ့ဒါဆီယမ်ဘာဘာညာစိတ်ကူးတယ်မှာပေါ့နော်ဒီကြပြာနဲ့ပတ်သက်လို့စာပေနဲ့ပတ်သက်လို့လူငယ်တွေချားမှာဒီတဲ့မကပို့ပြီးတော့တိုးတက်ကောင်းမအောင်ဘာတွေဖြည့်ဆည်းပေးဖို့လိုအပ်တယ်လို့များယူဆပါလေရှင်။ဒီနိုင်ရေးဝင်ကြီးဌာနတွေမကဘူးပေါ့န
ော်။ကောက်ဘူးဟုတ်ဟုတ်
ကောက်ဘူးဟုတ်ပြီဟုတ်ကဲ့ပါ။အ
ဲကျွန်တော်စိတ်ကူးရပြောရရင်တော့ပေါ့ကျွန်တော်ဖြစ်ချင်တာပေါ့နော်။အခုတနေ့ကဆိုရင်လည်းကျွန်တော်မဟာဗန္နုလာပန်းကျန်တဲ့မှာကျွန်တော်တို့ကြပြာဆရာကြပြာဆရာတတ်မဲ့ကနေဟိုဦးစီးပြီးတော့ပေါ့ကျွန်တော်တို့ကြပြာဆရာကြပြာရွပွဲလေးတစ်ခုလုပ်ပါတယ်။အဲဆရာတကုံတရာနှစ်ရာပြည့်ပေါ့နော်။ထိမ့်မှတ်နေနဲ့တွဲပြီးတော့လုပ်တယ်နော်ဒီ public space ထဲမှာကျွန်တော်တို့ကြပြာဆရာတွေကြပြာရွတ်တာမျိုးပေါ့အဲလူတွေလည်းစိတ်ဝင်စားနေနားထောင်ကြတာတွေ့ရပါတယ်တော့အဲ့လိုမျိုးပဲကျွန်တော်တို့ဒါအမေရိကာတို့လာတခြားနိုင်ငံတွေမှာဟိုကျွန်တော် Iowa ရောက်တုန်းကဆိုရင်လည်းအဲ့မှာတော်တော်လေးဒီတက်ကူအဝန်အဝိုင်းမှာစာအုပ်ဆိုင်တွေမှာအဲတချို့လည်းအဲ့လိုဟို public library ပေါ့နော်အဲ့လိုနေရာတွေမှာဒီကြပြာဖတ်ပွဲတွေဝိထုတူဖတ်ပွဲတွေပရိသတ်တွေနဲ့တော်တော်လေးထိထိတွေ့တွေ့လောက်တာမျိုးပေါ့နော်အဲ့လိုမျိုးလေဒီမှာလူတွေနဲ့ပို့ပြီးတော့ဟိုထိတွေ့ရင်ပါလာအောင်အဲလှုပ်ဆွေးကျင်ပါတယ်နောက်တစ်ခုကကြောင်းပေါ့ကြောင်းမှာကျွန်တော်ကြည့်လိုက်တော့ဟိုသူတို့ဒီနီးနာကြောင်းနေပေါ့နော်ဟိုဒီဒီထိုင်းဒီဘန်ကောက်လောက်ဒီချင်းမိုင်လောက်ကနေစပြီးဟိုဘက်အမေရိကလောက်ထိကျွန်တော်တို့ကလက်ရှိလုပ်နေတဲ့ဒီအထူးသဖြင့်ဒီဘက်ဒီ credit writing ဘိုင်းမှာဆိုလို့ရှိရင်လည်းဟလာဒီစာရေးဆရာကဗျာဆရာတွေကအဲ့တက်ကတူတွေမှာသွားပြီးတော့ကျွန်တော်တို့ကအဲ့ပင်ကြရတယ်ပို့ချရတယ်သူတို့ရဲ့ visiting ဟိုအနေနဲ့ပေါ့နော
်
artist အနေနဲ့သွားပြီးတော့ဒီနားဟောင်ကောင်တို့ဘာလို့မှရှိနေကျွန်တော်မိတ်ဆွေတကယ်ချင်းနေဖီလီပင်းမှာရှိနေဆိုင်ဆိုင်ဆိုသူတို့ဆိုလဲသူတို့စီကတက်ကတူဒီမှာအမြဲတမ်းသူတို့ကလက်တလောဖြစ်ပြနေတဲ့ဟာတွေကိုဒီចောင်းသားတွေနဲ့ထိတွေ့ပြီးတော့ပင်ကြပို့ချပေးနေတာတွေ့ရပါတယ်အခုဒီမှာဆိုလဲဒီမှာလဲအ ਨੇ အချင်းတော့ကျွန်တော်ဟိုတွေ့ရကြားရတဲ့လောက်တော့မရှိဘူးတော့မဟုတ်ရှိတော့ရှိပါတယ်ဒါပေမဲ့ဒီထက်ပေါ့နော်တေချာ deeply လေးကနဒီမှာသာဌာနတို့ဟလာအင်္ဂလိပ်စာဌာနတို့ဆိုရင်လည်းမတမိုင်းဆိုလည်းတမိုင်းပညာရှင်တွေရှိမယ်ဆရာမဒါရှေ့ရလူတွေနဲ့ဒါသူတို့အဲ့ဒါဆိုရင်ကျွန်တော်ထင်တယ်ပညာရေးကလည်းပိုကောင်းလာမယ်ဟလာပိုလည်းထိတွေ့လာမယ်ပိုပြီး fresh ဖြစ်မယ်ပေါ့နော
်
လူငယ်တွေပါဝင်မှုကလည်းဟုတ်တယ်နောက်ဒီတက်ကတူဝန်ဝိုင်းနေတယ်မှာလည်းဒီဟော့ပြောဝဲတွေကြပြာရွတ်ပွဲတွေဟော့ပြောဝဲတွေလောက်တာမျိုးတော့ကျွန်တော်တွေ့ပါတယ်ဒီရှေးချောင်းတို့ပါရုံဟောမှာတို့ဒါပေမဲ့အဲ့လိုပေါ့အဲ့တက်ကတူဝန်ဝိုင်းနေမှာလည်းတွားပြီးကျွန်တော်တို့ကကြပြာရွတ်ပွဲတွေလုပ်ဖို့လို့လုံးလဲလုတ်ဖို့ပါလေဒီရန်ကုန်တက်ကတူထဲမှာကျွန်တော်တို့ဒီတစ်ပုတ်ပင်ရှေ့မှာဟိုဘာပွဲညာပွဲဆိုကြပြာရွတ်ကြတာတို့ပေါ့ဒါပေမဲ့ဒီထက်ကိုပို့ပြီး deeply ပေါ့နော်လုံမယ်ဒီစာပေဝါဒနာပါတဲ့အကြောင်းသားတွေကလည်းဟိုလုံမယ်ဆိုရင်တော့ဟိုဒီထက်ပို့ပြီးတော့ကောင်းမယ်ပေါ့အဲ့ဒီအတွက်လဲဒီတက်ဆိုင်ရအစိုးရဝန်ကြီးဌာနတွေကလည်းဒါပူးပေါင်းပါဝင်ပေးဖို့ပေါ့နော်ဆိုရင်တော့အများကြီးကောင်းလာမယ်လို့ထင်ပါတယ်ရှင်ပါဟုတ
်ကဲ့ပါ
မြန်မာရေးဆွေးနွေးကံကိုတော်တာရှင်နေနားဆင်ကြကြရတာဖြစ်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် view မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလဲမီတာ190ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်း10နိုင်ထိထုတ်လွှင့်ပေးမယ့်စီစဉ်နေထဲမှာတော့ဥစီသူအောင်မြင့်ပြည်တွင်းသုံးသက်ချက်မြန်မာပြည်မှပေးစာများအစီအစဉ်အပြင်ထူးခြားစံပြသတင်းများကိုလည်းသောတာရှင်နေနားဆင်ကြားဖို့ရှိပါသေး။အခုရင်ဆုံးတော့ဥစီသူအောင်မြင့်ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မက်အင်ဂျင်တိုင်းကအခုညတင်ဆက်ပေးထားပါရရှင်။
ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကရန်ကုန်မြို့အင်းစိန်ရွာမှပရိယတ်တိစာသင်တိုင်းမှာအမျိုးဘာသာသာသနာဆောက်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့နှစ်ပတ်လည်အစည်းအဝေးတစ်ခုကျင်းပပါတယ်။ဒီအဖွဲ့ဟာငဂူမဘာသာအဖွဲ့ကြီးကိုနာမည်ပြောင်းထားတဲ့အဖွဲ့ဖြစ်ပြီးနိုင်ငံတော်သံဃာမဟာနာယကမဟာနာအဖွဲ့ကြီးကတရားမဝင်ပါဘူးလို့ကြေညာထားတဲ့အဖွဲ့ဖြစ်နေသလိုအစည်းအဝေးကျင်းပရာနေရာကလည်းအရင်မဘာသာအဖွဲ့ကြီးရဲ့ဌာနချုပ်ဖြစ်အသုံးပြုခဲ့တဲ့ကျောင်းတိုက်မှာပဲကျင်းပခဲ့တာပါ။ထူးခြားတာတစ်ခုကတော့အဲ့ဒီတရားမဝင်ဘူးလို့ဆိုတဲ့အဖွဲ့ကြီးရဲ့အစည်းအဝေးကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တွားရောက်ပြီးငွေကြေးကျပ်သိန်း300နဲ့လူဝယ်ပစ္စည်းတွေလှူဒန်းခဲ့တဲ့ကိစ္စပါပဲ။အစည်းအဝေးပြီးမှအဲ့ဒီအဖွဲ့ကနေအချက်9ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကြေညာချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီအချက်လက်တွေကရောမှန်ကန်မှုရှိပါရဲ့လား။ဒီအဖွဲ့ကြီးရဲ့ရွယ်ချက်အစ်အမှန်ကဘာတွေဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အချက်ခုနှစ်ချက်ပါတဲ့ကြေညာချက်နံပါတ်1မှာအခုလိုဖော်ပြထားပါတယ်။လက်ရှိဒီမိုကရေစီအစိုးရလက်ထက်တွင်ဝန်တာနုစိတ်တဲ့ကဗျာကိုပယ်ဖျက်ခြင်း၊ဇာတိမှန်သချင်းကိုမလိုတော့ဟုပြောကြားခြင်း၊အမျိုးသားရေးဝါဒသည်ဒီမိုကရေစီ၏ NDA ဖြစ်သည်ဟုပြောကြားခြင်းတို့သည်အမျိုးသားရေးလက္ခဏာကိုဖျက်ဆီးခြင်းဖြစ်သည်ဆိုပြီးပြင်းပြင်းထန်ထန်ရှုံချကြောင်းဖော်ပြထားပါတယ်။ဒီစာသားဖော်ပြချက်မှာဘသူတွေကဘယ်မှာဘာကိုအကြောင်းပြုပြီးပြောတယ်ဆိုတာမျိုးတိတိကျကျဖော်ပြထားတာမရှိဘဲလက်ရှိအစိုးရကိုပုံဖြတ်လိုတဲ့ရည်ရွယ်ချက်တသက်နဲ့ဆွဆွဲတာဖြစ်နိုင်ပါတယ်။ကြေညာချက်နံပါတ်3မှာတော့အမျိုးသမီးမဝင်ရဟုကန့်သတ်ထားသောအောက်ဆက်တော်ရကိုနိုင်ငံကောင်းဆောင်အမျိုးသမီးကိုယ်တိုင်ဝင်ရောက်ခြေချခြင်းသည်မြမရည်ကျေးမှုဒလိထုံတန်းကိုကျော်လွန်၍မထိမဲ့မည်ဆိုပြီးကန့်ကွက်ရှုံချထားပြန်ပါတယ်။မြန်မာနိုင်ငံကတချို့သောဇေတီပထိုးတွေမှာအမျိုးသမီးမဝင်ရဟုသတ်မှတ်ထားတာမျိုးရှိတတ်ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ချက်တွေဟာဗုဒ္ဓဘာသာကျမ်းဂန်လာသတ်မှတ်ချက်တွေမဟုတ်သလိုမြမရင်ကျေးမှုဒလိထုံနှန်းစင်လာလည်းမဟုတ်ပါဘူး။အဲ့ဒီဇေတီပထိုးတွေကိုစောက်ရှောက်ခဲ့တဲ့ယဟန်တန်ကတချို့သတ်မှတ်ခဲ့ရကနေအစစ်စစ်ဆင်းသက်လာပုံမျိုးပါ။အခုတော့ဆန်းစုကြည်အောက်ဆက်တော်ရာခြေတော်ရာကိုဝင်ရောက်ဖူးမြော်ခြင်းဟာလေဆရာတော်တန်ဃာတော်ရဲ့ခွင့်ပြုချက်နဲ့ဖူးမြော်ခဲ့တာဖြစ်တယ်လို့မြမရည်ကျေးမှုကိုချိုးဖောက်ခဲ့တာမျိုးလည်းမရှိပါဘူး။ကြေညာချက်နံပါတ်4မှာတော့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေတွင်ပုံမှန်27နှစ်နိုင်ငံတော်အတွင်းမွေးဖွားသည့်ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ပုံတင်လက်မှတ်ထုတ်ပေးရမည်ဟူသောဥပဒေကိုယနေ့အမျိုးသားလွှတ်တော်၌အတည်ပြုလိုက်ပြီးဖြစ်သည်။ရင်းဥပဒေသည်တရားမဝင်လူမျိုးခြားနိုင်ငံခြားကလေးတငယ်များကိုပါတရားဝင်အတိမတ်ပြုရာရောက်သည်ရင်းတို့အတိမတ်ပြုခြင်းသည်လူမျိုးရေးဝါမျိုးမှုကိုအားပေးရာရောက်သောကြောင့်စစ်မှတ်ဘေးထက်ပို၍ကြောက်စရာကောင်းပေသည်ဆိုပြီးကန့်ကွက်ရှုံချကြောင်းဖော်ပြထားပါသည
်ဖော်ပြပါဥပဒေကိုကျင်းပပြီးသွားတဲ့12ကြိမ်မြောက်ပြည်တော်စုလွှတ်တော်မှမဲခွဲဆုံးဖြတ်ပြဋ္ဌာန်းပြီးသွားတဲ့ဥပဒေဖြစ်ပါတယ်မြန်မာနိုင်ငံမှာမွေးဖွားတဲ့ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ဖို့နဲ့လက်မှတ်ထုတ်ပေးရမယ်။တနည်းအားဖြင့်မွေးစည်ရင်ထုတ်ပေးရမယ်ဆိုတာဟာဒီနိုင်ငံမှာမွေးဖွားတယ်ဆိုတဲ့အထောက်အထားပဲဖြစ်ပြီးအခြားနိုင်ငံသားဖြစ်မှုတွေနဲ့လုံးဝသက်ဆိုင်ခြင်းမရှိပါဘူး။ကြေညာချက်ထုတ်ပြန်တဲ့ဖုံတော်ကြီးတွေဟာလွှတ်တော်အကြောင်းဥပဒေအကြောင်းအဓိပ္ပာယ်တလွဲယူပြီးအခြားသိပ်ပြီးနားမလည်တဲ့တိုင်းသူပြည်သားရဟန်းရှင်တွေကိုတည်င်းအချက်လက်အမှားအယွင်းပေးပြီးလှုံ့ဆော်တဲ့သဘောဆက်ရောက်နေပါတယ်။
ထုတ်ပြန်ချက်နံပါတ်6မှာတော့ဆရာတော်ဦးဝီစိတ်တဘိဝင်တဝီရတူမစိုးရင်ဤနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်ပတ်သက်၍ပြောဆိုချက်များသည်အပြုသဘောဖြင့်အမှန်တရားကိုဝေဖန်ထောက်ပြခြင်းသာဖြစ်သည်အကယ်၍ဖရုတဝါစာသဘောဖြစ်ခဲ့သောတန်ခါအဖွဲ့အစည်းအစဉ်စင်မှရှေးဥစွာဓမ္မဆက်ဖြင့်ဆုံးမရမီဖြစ်သည်ယင်းလုံထုံးလုံနီးကိုကြော်လွန်၍တသက်တကြွထိချနိုင်သောပုံမှန်124ကကြီးဖြင့်ဆွဲချက်တင်ခြင်းသည်လက်ရှိဒီမိုကရေစီအစိုးရ၏ဥပဒေမဲ့ဆောင်ရွက်နေခြင်းပင်ဖြစ်သည်ထို့ကြောင့်ဤအဖွဲ့ကြီးကတန်ခါထုကိုစားပြင်းပြင်းထန်ထန်ကန့်ကွက်ရှုံ ံချလိုက်သည်လို့ဖော်ပြထားပါတယ်။တကယ်တော့အတိုင်းပြည်မှာတရားဥပဒေစိုးမိုးရေးကအခေယဖြစ်ပြီးတရားဥပဒေအထက်မှာဘယ်သူမှရှိမနေဘူးလို့လက်ရှိအစိုးရရောအရင်အစိုးရဆက်ဆက်ကပါပြောဆိုခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာလက်ရှိအစိုးရအဖွဲ့ခေါင်းဆောင်ဖြစ်ပြီးဥပဒေသူအနေနဲ့ဒေါအောင်ဆန်းစုကြည်တနည်းအားဖြင့်အစိုးရကိုအကြီးညိုပြက်စီအောင်ပြောဆိုပြုမှုမှုတွေကြောင့်တရားစွဲခံရတာမျိုးပါ။ဥပဒေသူအနေနဲ့တရားစီရင်ရေးကိုနာခံပြီးတကယ်လို့တရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ရင်လွတ်မြောက်ပါလိမ့်မယ်။အရင်စစ်ဆိုးရခစ်ဆက်ဆက်ကဖုံးတော်ကြီးတွေအပေါ်သဘောထားဟာအခုထက်ပိုပြီးအများကြီးကြမ်းတမ်းရက်ဆက်ခဲ့တာတန်ဃာလူကြီးတရက်လုံးသိကြပါဗျ။ဥပဒေချိုးဖောက်တဲ့ဆိုပြီးဓာတ်ရိုက်တရားစီရင်ရုံးကကျောင်းတိုက်ကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်စီးနှင်းရိုက်နှက်ဖမ်းဆီးလုပ်ခဲ့တဲ့တပ်တွေအထောက်အထားတွေအများကြီးရှိခဲ့ပါဗျ
။ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာတော့အထက်ဖော်ပြပါတိုင်းပြည်နဲ့လူမျိုးဘာသာသာသနာကိုပြည့်စည်အောင်ပြုလုပ်နေသည့်လောက်ရများနဲ့ပါဝင်လှုပ်ဆောင်နေသူများကိုဆန္ဒမဲမပေးခြင်းအပါဝင်တရားနှင့်အညီရသည့်နည်းဖြင့်တွန်းလှန်ဖယ်ရှားကြပါဟုရဟန်းရှင်လူပြည်သူများအားအမျိုးဘာသာသာသနာစောက်ရှောက်ရေးဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးကလေးလေးနက်နက်တိုက်တွန်းလိုက်သည်လို့ဖော်ပြထားပါတယ်။အဓိပ္ပာယ်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒီစဲအစိုးရကိုတွန်းလှန်ဖယ်ရှားဖို့အတိလဲနှိုးဆော်လိုက်တာဖြစ်ပါတယ်။မဘာသာကိုနာမည်ပြောင်းထားတဲ့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဘာသာရေးအဖွဲ့အစည်းကြီးတစ်ခုရဲ့ထုတ်ပြန်ပုံမျိုးနဲ့မတူဘဲနိုင်ငံရေးပါတီတစ်ခုနိုင်ငံရေးအဖွဲ့အစည်းတစ်ခုရဲ့ပြုမှုလှုပ်ရှားကြေညာတဲ့ပုံစံမျိုးတွေ့ရမှာပါဒါဒီမကတည်ဆဲအစိုးရကိုတွန်းလှန်မှုဥပဒေနဲ့မညီတဲ့ဗျောင်ကျတဲ့လှုပ်ဆော်မှုမျိုးလှုပ်လာတာမှုဗုဒ္ဓသာသနာတော်ကြီးအတွက်မြန်မာနိုင်ငံကသံဃာတုကြီးအတွက်တိုင်းပြည်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံရေးအတွက်စိုးကြိုးကိုသာဖြစ်ပေါ်စေမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင်ပြည်တွင်းသုံးသက်ချက်ကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုဒီခါမှာတော့မြန်မာပြည်ကပေးစာများစီစဉ်ကိုတင်ဆက်ပေးကြပါတယ်။မဲဧတနာကျော်ကပြပြပေးပါလိမ့်မယ်ရှင်။မင်္ဂလာပါရှင်။ VOE ရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်ကိုမြတ်တာအတိလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနောက်ပိုင်းမှာတော့သောရရှင်တွေ Facebook ပေါ်ကနေတော်တော်လေးကိုနားထောင်လာကြတာတွေ့ရပါတယ်နော်။လွယ်လွယ်ကူကူလည်းနားထောင်လို့ရတဲ့အပြင်တယ်လီဖုန်းနဲ့ဆိုတော့ကိုရောက်နေတဲ့နေရာအနှံ့ကနေပြီးတော့ internet connection ရရင်ရသလိုနားထောင်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့လူတွေအဲ့ဒီကနေပြီးတော့ပို့ပြီးတော့နားထောင် VOA အစီအစဉ်တွေကိုကြည့်ရှုဖြစ်ကြရလို့ထင်ပါတယ်။ဒီမှာ Facebook ပေါ်ကသောရရှင်တယောက်ကျမတို့စနေနေ့ကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာမှာတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ကော့နယ်ကျေးရွာကအားပေးနေပါတယ်။ဆိုပြီးတော့သောရရှင် Math Remoya ထောင်းနိုင်မှတ်ချက်တူတူလေးရေးလာပါတယ်။တောင်ပေါ်သားလေးကျွန်တော်ဆိုရယ် Facebook account function ကတော့ VOE ကိုအမြဲတမ်းနားထောင်ပါတယ်။သတင်းတွေကိုဒီထက်မကပို့ပြီးတော့တင်ဆက်ပေးနိုင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်တဲ့။ဟုတ်ကဲ့။အမြဲတမ်းနားဆင်အားပေးတဲ့ဒီသောရရှင်ကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။တင်မိုးလွင်ဆိုရယ်သောရရှင်ကတော့ VOE ကထုတ်ဝေတဲ့စာဆောင်များကိုဝယ်ယူဖတ်ရှုလိုပါတယ်။လမ်းညွှန်ပေးနိုင်မလားခင်ဗျာတဲ့။ဟုတ်ကဲ့။ Messenger မှာစာရေးလာလို့ Messenger ကနေပြီးတော့လည်းတိုက်ရိုက်စာပြန်ထားပါတယ်နော်။ကျမတို့ VOE သတင်းဌာနကစာဆောင်မထုတ်ဝေပါဘူး။VOE ကတင်ဆက်တဲ့သတင်းတွေကိုဖတ်ရှုခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဒီ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်ရှင်။အဲဒီမှာရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အဲ internet စာမျက်နှာကိုတားရဝင်မှုအခက်အခဲရှိတယ်ဆိုတော့ဒီ Facebook ပေါ်က VOE Burmese News ဆိုရဲကျမတို့ရဲ့ Facebook VOE မြန်မာပိုင်းစာမျက်နှာမှာသွားပြီးတော့သတင်းတွေကိုဖတ်ရှုလို့ရပါတယ်။နားဆင်ကြည့်ရှုလို့လည်းရပါတယ်နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဦးထင်ထွန်းဆိုရဲဒီသောရရှင်တယောက်ကတော့ VOE ကိုဟိုးရင်ထဲကနားထောင်လာပုံမှာအခုတော့သူက Facebook ကိုအသုံးပြု Messenger ကနေစာရေးလာတာပါခေရဲ့အပြောင်းရွှေ့သဘောကိုလိုက်ပြီးတော့ဒီသောရရှင်လဲခေနဲ့အညီလိုက်ပြီးပြောင်းလဲတဲ့ပုံရှိပါတယ်နော်ဒီသောရရှင်က VOE ကိုနားထောင်လာတာဒေါ်မြင့်မြင့်ဆိုတော့လက်ထက်ကလေးကပါတဲ့နှစ်ပေါင်းများစွာကြာခဲ့ပါပြီအထူးကျေးဇူးတင်ပါတယ်ရှင်မင်းမင်းကမိကုန်းတစ်ခုမေးလာပါတယ်။ညာဘက်ရဲ့စီစဉ်တွေကိုကြည့်ရှုနားဆင်ခြင်းနဲ့ဘလို့ဖွင့်ရမှန်းမသိဖြစ်နေလို့ကျွန်တော်မှအခက်အခဲဖြစ်နေရပါတယ်။
ကျေးဇူးပြုပြီးအကြောင်းပြန်ပါတယ်ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ် Radio ရောရုပ်မြင်သံကြားအစီအစဉ်ကိုပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ Facebook ပေါ်က VOA Burmese News ဆိုတဲ့အစာမျက်နှာမှာတွားပြီးတော့ကြည့်ပါနော်ရုပ်မြင်သံကြားကဆိုရင်တော့ကျမတို့ရုပ်မြင်သံကြားကနေညစဉ်ထုတ်လွှင့်ပေးပါတယ်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကို DVV ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လဲကျမတို့အစီအစဉ်ပြီးတဲ့ညမှာပဲထပ်ပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ Radio အစီအစဉ်တွေကိုတော့ကျမတို့ဒီ Radio Meter လှိုင်းတွေကနေပြီးတော့ဒီနေ့ကို3ချိန်မနေ့တစ်ခါညနေပိုင်းမှာတစ်ခါညပိုင်းမှာတစ်ခါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ပြန်လွှင့်အစီအစဉ်နဲ့ဒီနေ့ကိုစုစုပေါင်း5ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်။စီစဉ်နေတဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေမှာတော့ဒီသောရရှင်တယောက်ရန်ကုန်နဲ့ပန်ကောက်ဆိုပြီးတော့နှိုင်းရှင်ထားတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးကြပါမယ်။ရဲသူရအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူ့ရဲ့အမြင်ကတော့
လမ်းပန်းဆက်သွယ်ရေးကောင်းမှုကလည်းရေးကြည့်ပါတယ်။မြို့ပြတစ်ခုဖွံ့ဖြိုးဖို့အတွက်လမ်းပန်းဆက်သွယ်ရေးအစဉ်ပြေမှနေထိုင်သူတွေသွားလာရလွယ်ကူပြီးတော့မြို့ပြဖွံ့ဖြိုးမှုလည်းလှည့်မြန်လာပါလိမ့်မယ်။မိလာစနစ်ကလည်းတော်တော်ဆိုးပါတယ်။ရန်ကုန်မှာမိလာအညစ်အကြေးကိုနောက်ပေးလမ်းကြားတွေပဲပြည့်နေကြတာပါ။ပိုက်လိုက်နယ်တိကျကြစူးစီးရဲ့စနစ်လည်းမရှိပါဘူး။ပြီးရင်အနက်အသက်တွေယောဂဗျာပြဿနာတွေဖြစ်လာပါလိမ့်မယ်
။ဟုတ်ကဲ့ပါမြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့ဘန်ကောက်နှိုင်းရှင်တဲ့အခါမှာလမ်းပန်းဆက်သွယ်ရေးအဓိကဖြစ်ပါတယ်ဆိုပြီးတော့ဒီသောရရှင်ရဲသူရအောင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။ကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေမှာကျမ်းမာရေးအစီအစဉ်ကတော့လူတွေအတော်လေးကိုအားပေးနှိမ့်ချတဲ့အစီအစဉ်ဖြစ်ပါတယ်နော်။အပတ်စဉ်အစီအစဉ်နှစ်ခုတင်ဆက်ပေးနေပြီးတော့တစ်ခုကတော့ကျမ်းမာရေးအစီအစဉ်နောက်တစ်ခုကတော့ရုပ်မြင်သံကြားရောရေဒီယိုမှာပါထုတ်လွှင့်ပေးတဲ့လူတို့နဲ့ကျမ်းမာရေးဖြစ်ပါလိမ့်ရှင်။ဒီမှာသောရရှင်တယောက်ဒီကျမ်းမာရေးအစီအစဉ်မှာကိုဝင်းမင်းတင်ပြပေးခဲ့တဲ့အဝေးပြေးလမ်းပေါ်ရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းများအပိုင်းတစ်အပိုင်းနှစ်သတင်းပတ်နှစ်ပတ်ဆက်ပြီးတော့ထုတ်လွှင့်ပေးခဲ့တာကိုကိုဇော်ဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုပြန်ပြီးရေးလာပါတယ်။တကယ်တော့လမ်းကရှင်းနေကျဲတယ်ဘေးဘဝင်းကျင်မှာဘာကုန်းမှအလေးမထားရတာတာရရမောင်းနေရလို့သတိနေသွားတာပါသတိနေလေလေအိတ်ချင်လေလေပါပဲတရားထိုင်သလိုပေါ့ဒါကြောင့်မလို့တရားထိုင်တိုင်းသတိကပ်ပါကပ်ပါလို့ခဏခဏသတိပေးရတာပါတဲ့အခုလည်းသတိလက်လွတ်ငိုက်သွားတာကားရဲ့အမြန်နှုန်းကတစ်မိနစ်ကိုတစ်မိုင်နီးပါးပြေးနေတော့တစ်ဆက်ကလောက်ငိုက်ပြီးတော့လန့်ပြီးတော့သတိရတော့စတီယာရင်ကိုရောင်ပြီးတော့လှည့်မိတာအဲ့မှာအဲ့လိုဖြစ်တည်စတာပါပဲလို့ရေးလာပါတယ်သူ့ရဲ့အတွေ့အကြုံကနေပြောပြီးတော့အခုလိုဝေးမြလာတာဖြစ်ပါတယ်တန်ထဲဝင်းဆိုတဲ့သောရရှင်ကတော့စနစ်တကျပါပဲ။သူထင်တဲ့အချက်တွေကိုတနည်းတောင်းလေးထိုး။အောက်ကလည်းအဲ့ဒီအချက်တွေကိုတစ်ချက်ချင်းပြန်ရှင်းပြပြီးတော့သူဘာကြောင့်အဲ့လိုအဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းတွေများတယ်ဆိုတာကိုပြောထားပါတယ်
။အမြန်လမ်းဆောက်ကလေးကကောင်းပေါင်းခဲ့ပါတယ်။အမြန်လမ်းမှာ accident ဖြစ်ရတာတွေက1ကတော့လူပါ၊2ကတော့ကားပါ၊3ကတော့လမ်းပါ။လူဆိုးတဲ့နေရာမှာလမ်းမကောင်းတဲ့နေရာမှာ short မောင်းဖို့၊ပြိုင်မမောင်းဖို့၊မိုးရွာရင်အချိန်လျှော့ဖို့၊ကြောင်းကျင်မှုရှိဖို့၊စည်းကမ်းလိုက်နာဖို့အချက်ပြမီစတာတွေကိုစနစ်တကျပြသမောင်းနေဖို့ဖြစ်ပါတယ်။ကားဆိုတဲ့နေရာမှာတော့မမောင်းခင်ကားကိုစစ်ဆေးဖို့လိုပါတယ်။ကားကဆက်ချိုရင်းရင်တာယာကွဲရင်ဘိန်းပေါက်ရင်ဘရိတ်စ်နဲ့မကောင်းရင်မောက်နိုင်ပါတယ်။ကားနဲ့လက်ရောညီထွေရှိမဲ့ speed ကိုသာမောင်းနိုင်တဲ့ပါတယ်။လမ်းဆိုရင်တော့လမ်းကမညီညာပါဘူး။အတက်စင်းများတဲ့လမ်းမှတ်သားတွေမြင်းတာတာတွေမပြည့်စုံတဲ့အတွက်ညဆိုရင်မမြင်ရပါဘူး။မိုးရွာရင်အလွန်ဆိုးပါတယ်။အသွားလမ်းအပြန်လမ်းနီးလွန်းတာကြောင့်မီးကညဆိုရင်ရင်မောင်းတဲ့သူကိုအနောက်ချက်ပေးပါတယ်။ရည်စည်းရလာမကောင်းတဲ့အတွက်လမ်းပေါ်မှာရေဝတ်တာလမ်းမြေဖို့တုံးကမိသားအမှားမတုံးတဲ့အတွက်လမ်းနှိမ့်ချမှုနဲ့လမ်းဘေးကိုကားကြီးတွေချရပါကကျွန်တဲ့အတွက်လမ်းကိုနင်းရရမှရင်တိုက်မှုဖြစ်တာနှလမ်းသွားအနေထားကျဉ်းလွန်တာလမ်းကွေတွေမှာဘဲကွေဘဲဆောင်ညာကွေညာဆောင်မလုတ်တဲ့အတွက်အကွေတွေမှာအချိန်မထိန်နိုင်ခြင်းလမ်းကိုမကာရင်ထားတဲ့အတွက်ကျွဲနှောဆိုင်ကယ်တွေဝင်တာလမ်းဘေးနှခမ်းစွန်းအချက်ပြေးမြင့်မရှိပဲလေးဘေးထပ်ပို့ပြီးတော့မကာထားတာလမ်းလက်ကျွန်းများမြင့်တက်နေတာမိုင်းလုံးနိုင်များမပြည့်စုံတာနဲ့အမြန်လမ်းရဲများလုံလောက်စွာမထားရှိပဲ over speed တွေကိုထိရောက်စွာအေးမယူတာတွေကြောင့်ဖြစ်ပါတယ်ဗျာ
သူကတော်တော်လေးကိုပြည့်ပြည့်စုံစုံပြောထားပြီးတော့သူရဲ့ပြောထားတဲ့အချက်တွေကလည်းတော်တော်လေးမှန်ကန်မှုရှိတာတွေ့ရပါတယ်နော်အခုလိုမျိုးစနစ်တကျနဲ့အချက်လက်တွေဝေမျှပေးတဲ့အတွက်ကြောင့်မလို့ကိုတန်းထေဝင်းကိုကျေးဇူးတင်ပါတယ်နာမည်တိုကောက် AKF လို့ပဲရေးထားတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဆရာချမ်ပီချက်တွေကလက်တွေ့ဆန်းတဲ့တွေးခေါ်တွေဖြစ်တယ်ဆိုတာအသိအမှတ်ပြုပါတယ်ဒီတဲ့စာပေါင်းများစွာညံ့တဲ့လမ်းတွေမှာသတိထားကြပါလေအခုလမ်းတွေကစံချိန်မီပြီမလဲကားမောင်းသူကဂယူးဒီဆိုင်နဲ့စိတ်ဝင်စားမောင်းရင်တော့ခီးဆုံးကိုချက်ချောမမွေရောက်နိုင်ပါလေအဝေးပြေးလမ်းပေါ်မှာကားမောင်းရင်ဟန်ဖုန်းကိုလက်တစ်ဖက်နဲ့ကန်ပြီးပြောတာတို့ ဘေးလူတွေနဲ့မလိုအပ်ပဲစကားပြောတာတို့ပါဇက်ကတခုခုလုံနေတာတွေဒီလိုကားမောင်းရင်မလုံသင့်တဲ့အပြုတ်မှုတွေလုံနေတာတွေကိုမရကြဘူးဆိုရင်တော့အသက်ဆုံးတဲ့အထိဖြစ်ကြရတာမလို့ဒီမူချင်းတွေကိုပြောင်းပြင်နိုင်မှာပဲနောက်တစ်ခါမရနိုင်တဲ့ဘဝကိုအကျိုးရှိရှိအသုံးချနိုင်ကြမှာဖြစ်ပါတယ
်ဟုတ်ပါတယ်အခုကျွန်တော်တို့ရောက်ရှိနေတဲ့ American ပြည်ထောင်စုမှာလည်းတယ်လီဖုန်းကိုလက်နဲ့ကင်ပြီးမပြောရအဲ့လိုပြောတာတွင်ရဲရနေပြီးတော့ဟိုတန်ကြီးရိုက်တာမျိုးအဲ့လိုမျိုးတတ်မှတ်ထားတာရှိပါတယ်။နောက်ပြီးတော့မဖြစ်မနေကပတ်ပတ်ထားရတာဒီလိုမျိုးကပတ်မပတ်ရင်လည်းရဲရနေပြီးတော့ကိုယ်တစ်ကက်ဆိုတာကိုယ်တန်ချတဲ့ဒီစာရွက်လေးပေးပြီးတော့တန်ငွေလာဆောင်ခိုင်းတာမျိုးတွေရှိပါတယ်။နောက်ပြီးတော့ဟိုကားမောင်းနေရင်အကွေမျိုးမှာအောက်ကကက်ဆက်ကိုလှမ်းဖွင့်လိုက်လို့ကားကရိုင်းထွက်သွားပြီးတော့ကြောက်ထဲထိုးကြသေးဆုံးတာတွေလည်းဖြစ်တတ်ကြပါတယ်သူပြောသလိုပါပဲ။အခုလိုမျိုး VOA အစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်တွေလည်းသူတို့သိတဲ့အပိုင်းတွေကိုပြန်ရေးပြီးတော့တုံ့ပြန်တခြားတော်ရရှင်တွေနဲ့အဝေးမြလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေအားလုံးလည်းအဲ့လိုမျိုးကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာပြန်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ဒီလိုမျိုးကိုယ့်ရဲ့အမြင်ကိုဖြည့်ဆွဲပြီးတော့ပြောခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့ Facebook မှာပဲဖြစ်ဖြစ်ကျွန်တော်တို့စီကို email ပို့ပြီးတော့ပဲဖြစ်ဖြစ်အစာရေးပြီးတော့ပို့လိုက်ပါနော်ကျွန်တော်တို့အခုလိုမျိုးအားလုံးအကျိုးရှိပြီးတော့မျှဝေလို့ကောင်းတဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေထပ်ဆင်ပြီးတော့မျှဝေပေးနေတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရင်တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့တော်ရရှင်နေတောင်းလာတဲ့မြေတားဒေးလက်ဆောင်တချင်းတပုတ်နဲ့ဖြောပြပေးခြင်းပါလေ။တော်ရရှင်ချစ်ကိုဆိုတဲ့တော်ရရှင်မှာမင်္ဂလာပါ view ၏ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။မြေတားဒေးလက်ဆောင်တောင်းခြင်းပါလေ။ရွာကတငယ်ချင်းစမ်းဦးအတွက်ပါတဲ့။ဦးလေးဖြူရဲ့ယုံကြည်ရာဆိုတဲ့တချင်းလေးတောင်းဆိုခြင်းပါလေ။ဆိုပြီးတော့တငယ်ချင်းဖြစ်တဲ့ချစ်ကိုမြေတားဒေးလက်ဆောင်ပါလာပါရှင်။ဒီလိုဒီတော်ရရှင်တောင်းဆိုထားတဲ့ယုံကြည်ရာဆိုတဲ့လေးဖြူတီဆိုထားတဲ့တချင်းလေးဒီတစ်ပတ်ထုတ်လွှင့်ဖြောပြပေးခြင်းပါလေနော်။ဒီတိတောက်နဲ့တော်ရရှင်ချစ်ကိုနောက်ပြီးတော့တငယ်ချင်းကိုစန်းဦးနဲ့ VOA တိချစ်တော်ရရှင်နဲ့အားလုံးဒီသတင်းလေးကိုနှစ်ချိုက်ခန်းစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါအောင်ရှင်
။ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမလောင်ပေလုံးတန်ရာတွေများစွာကောင်းနေမှာပြင်းနေso me na yame tue ma pi u pero ma no piam levane tu sora nie jonti a te ku tue te coro te dia na ve mi e
လေယူတည်ဆိုထားတဲ့ယုံကြည်ရဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံရဲ့နိုင်ငံတော်ကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ခြင်းပေးစာတွေယဉ်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့တော့ VOA ကလွှင့်ထုတ်ပေးတဲ့အစီအစဉ်တွေကို Internet ဆာမျက်နှာ Facebook ဆာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Yeah, show me out the cool dress. Let go on the day down ave. Me and you are my Pago yon chi le Yon chi a te ku dwe So nai shao flam ba De ni lo yao ma ba So ra bie Yon chi a te ku dwe De fek go rao se ti ja na be Mi ye mu wa ba Pago yon chi le Yon chi a te ku dwe
မဧဒနာကျော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကိုတော်တာရှင်တွေစာရေးသားပေးပို့နိုင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလားစီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ MIA Set 3 MEA SAT 3တို့ကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ကျမတို့ VOA ကနေရေဒီယိုညနေပိုင်းရေဒီယိုစီစဉ်ပြီးပြီးချင်း9နာရီမှာထုတ်လွှင့်ပေးနေကြ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တပြင်းည VOA ရဲ့ internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ခုခါမှာတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုင်းငင်းကျန်တဲ့မက်ခင်ပီထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။စပိန်နိုင်ငံကဝိုင်ကောင်းကြိုက်သူတွေအတွက်ပင်လယ်ထဲမှာ18လစိန်ထားတဲ့ဝိုင်တွေကိုရည်စံကြည့်နိုင်ပါပြီ။ပုံမှန်အားဖြင့်ဆိုရင်တော့မြေအောက်အမောက်ခန်းဝိုင်လောင်တဲ့နေရာတွေကိုတွားရောက်တောက်သုံးရတာထုံးစံဖြစ်ပေမဲ့လို့စပိန်ဝိုင်ကုမ္ပဏီ Cruso Treasure ရဲ့ဝိုင်တူလောင်ခန်းကတော့ပင်လယ်ရေအောက်65ပေမှာဖြစ်ပါတယ်။စပိန်ရဲ့ဂန်နဝင်စပစ်သီးတွေကိုအသုံးပြုပြီးတော့ပင်လယ်ရေရဲ့ဖိအားအမောင်နဲ့ပတ်ဝန်းကျင်အပူချိန်ကိုသုံးပြီးပြုလုပ်ထားတဲ့အတွက်ဝိုင်ရဲ့အရသာဟာပျော့ပြောင်းပြီးနှူးညံ့တယ်လို့ကုမ္ပဏီကိုတည်ထောင်သူဘော်ဂျက်ဆာရာချူကပြောပါတယ်။ဒီဝိုင်ပလင်းတွေကိုတစ်လုံးဒေါ်လာ60ကနေဒေါ်လာ100ဝန်းကျင်နဲ့ရောင်းချတာဖြစ်ပြီးပင်လယ်ရေအောက်ကအမိုက်တွေလည်းတွဲရက်ပါရှိတတ်ပါတယ်။အခုလိုဝိုင်ကိုတူလောင်ဖို့အတွက်တင်မောပြက်တွေကဆက်ယူရရှိထားတဲ့ဝိုင်တွေကိုတောက်ဖူးတဲ့သူတွေကကောင်းတယ်လို့ချီးကျူးကြတဲ့အတွက်စမ်းကြည့်တာဖြစ်တဲ့အကြောင်းလည်းပြောပါရရှင
်။ကျူးဝါနိုင်ငံကအမှုပညာရှင်တယောက်ဟာစင်လယ်ရေအောက်မှာပျက်စီးဆွဲနေပါတယ်။အသက်42နှစ်အရွယ်ဆန်တော့ဂွန်ဇာလက်စ်ဟာအဖြူမဲပုံတွေကိုဆွဲပြီးနာမည်ကြီးလာခဲ့တာပါ။သူဟာလွန်ခဲ့တဲ့6နှစ်ကဝါသနာတစ်ခုအနေနဲ့အခုလိုရေငုပ်ပြီးရေအောက်မှာပျက်စီးဆွဲတာဖြစ်ပါတယ်။သူအကြိုက်ဆုံးနေရာကတော့ Bay of Pigs ဆိုတဲ့ပင်လယ်ကွေ့နေရာဖြစ်ပါတယ်။သူဆွဲတဲ့ကမ်းပတ်အစားဟာရေဆိုးခံနိုင်အောင်ပြုလုပ်ထားတာဖြစ်ပြီးတော့သူဟာရေအောက်ပေ20အနက်မှာပကြီဆွဲတာပါ။သူဘာဆွဲမလဲဆိုတာကြိုတင်စဉ်းစားထားတာမဟုတ်ပဲရေအောက်ငုတ်သွားပြီးတဲ့အချိန်ကျမှပင်လယ်အောက်ကရတဲ့အတန်းနဲ့အလင်းတွေရဲ့ရိုက်ခတ်မှုကိုခံစားပြီးတော့ရေဆွဲတာဖြစ်ပါတယ်။ ရေအောက်မှာပကြီးဆွဲရတာဖြစ်တာကြောင့်အောက်ဆီဂျင်ဘူးဟာအချိန်အကန့်အသတ်ရှိပြီးမိနစ်30အတွင်းမှာမိုးပြန်ဝေလ5တကောင်ဟာတိမ်တွေထဲမှာအိမ်တစ်လုံးကိုဆွဲသွားတဲ့ပုံမျိုးလိုပုံနေရေးဆွဲရတာပါ Gonzales နဲ့သူ့တငယ်ချင်းတွေဟာရေငုပ်အမှုပညာပြကန်းတစ်ခုဖန်တီးထားပြီးတော့ရေအောက်မှာဖန်တီးခဲ့တဲ့လက်ရာတွေကိုပြသထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံကအလေးဆုံးလူသားတယောက်ကိုကုန်တင်ကားတွေစစ်တပ်ရဟတ်ရင်တွေသုံးပြီးစစ်ရုံကိုပို့ပေးခဲ့ရပါတယ်။နိုဝါဟန်ဆန်ဟာအလေးချိန်330ကီလိုဂရမ်ပေါင်920ရှိပြီးလမ်းမလျှောက်နိုင်တော့တဲ့အတွက်အိန္ဒိယကိုဖြိုချပြီးအပြင်ကိုထမ်းထုတ်ခဲ့ရတာပါ။သူဟာဝါလုံးတဲ့အတွက်အကူအညီပေးကြဖို့လူမှုကွန်ရက်စာမျက်နှာကအကူအညီတောင်းခံခဲ့ပြီးတဲ့နောက်အခုလိုလာဟိုမျိုးကစစ်ရုံကိုပို့ပေးဖို့ဖြစ်လာခဲ့တာပါ။ဝါလုံးလိုလမ်းမလျှောက်နိုင်တဲ့အပြင်တခြားရောဂါတွေလည်းရှိနေပါတယ်။သူရဲ့ကူညီတောင်းတာကိုတုံ့ပြန်မှုမရှိကြတဲ့အတွက်လဲစစ်တပ်အနေနဲ့ဟန်ဆန်ကိုအထူးအစီအစဉ်နဲ့ပို့ဆောင်ပို့လုပ်ခဲ့ရတဲ့အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကာမာဂျာဗက်ဘန်ဂျွာကရိုက်တာသတင်းဌာနကိုပြောပါရယ်2018လေးလာချက်တစ်ခုအရပါကစ္စတန်ရဲ့လူဦးရေ29ရာခိုင်နှုန်းဟာအဝလွန်နေပါရယ်2018ခုနှစ်တုန်းကလည်းပါကစ္စတန်နိုင်ငံကအလေးချိန်360ကီလိုဂရမ်ပေါင်800နီးပါအဝဆုံးလူသားတယောက်ကိုအစာအိမ်နဲ့ဦးလန်းချောင်းခွဲထုတ်မှုလုပ်ပေးခဲ့ပြီးအလေးချိန်200ကီလိုဂရမ်ပေါင်440အထိလျှော့ချပေးခဲ့ပါတယ်ရှင
်ထူးခြားဆန်ပြသတင်းများစီစဉ်ကိုတော်တာရှင်နေနားဆီကြည့်ကြတာဖြစ်ပါတယ် VOA ကနေအတန်းလေးစီစဉ်နေနဲ့ပတ်သက်ပြီးတော့တော်တာရှင်နေနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတင်းချင်းတောင်းနေလေဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုကိုရနိုင်ကကြီးညာပေးပါလိမ့်မယ်
အမေရိကန်သမ္မတဒေါ်ထရန့်ရေးပို့လိုက်တဲ့စာတစောင်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရခဲ့ပြီးတော့စာမပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားသုံးသပ်နေတယ်လို့မြောက်ကိုရီးယားဆိုရပိုင်းသတင်းမီဒီယာကဒီကနေ့မှပြောကြားလိုက်ပါတယ်ကင်ဂျွန်အွန်းကအင်ဗီဒိုရဲ့အမတ်တစိမ့်နဲ့စာကိုခိုင်ပြီးတော့စဉ်းစားနေတဲ့ပုံကိုမြောက်ကိုရီးယားပိုင် KCNA သတင်းအေဂျင်စီကဖော်ပြခဲ့ပြီးတော့စာမပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်းကချီးကျူးထားတယ်လို့လည်းဒီသတင်းကဖော်ပြလိုက်ပါတယ်။ဟော်မူဇ်ရေလက်ချားမှာအမေရိကန်ရဲ့အဝေးထိန်း drone ယာဉ်ကိုအီရန်ကပစ်ချလိုက်တဲ့ပေါ်အမေရိကန်ကစီးရီးယားလက်တုံးမပြန်ဖို့နောက်ဆုံးမိနစ်ချမှသမ္မတထရမ်ကဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အားနည်းချက်လို့အမြင်ကြဖို့ကိုအမေရိကန်ကဒီကနေ့မှသတိပေးလိုက်ပါတယ်။အီရန်ကမှမဟုတ်တခြားရန်လိုတဲ့နိုင်ငံဘယ်နိုင်ငံကမှဒါကိုအားနည်းချက်လို့မရှုမြင်ကြဖို့လိုတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကဂျေရုဆလင်မြို့မှာအစ္စရေးဝန်ကြီးချုပ် Benjamin Netanyahu နဲ့မတွေ့ဆုံခင်မှာပဲပြောကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပနေတဲ့34ချိန်မြောက်အာဆီယံညီလာခံအတွက်မှာဒေသတွင်းနိုင်ငံခေါင်းဆောင်တွေကဘန်ကောက်ချင်းညာသာရန်တရက်ကိုသဘောတူခဲ့ကြပြီးတော့အဲ့ဒီသဘောတူညီချက်အရဖိနယ်သမုဒ္ဒရာရဲ့အတွင်းကစွန့်ပစ်ထားတဲ့အမိုက်တရက်တွေကိုရှင်းလင်းဖယ်ရှားသွားဖို့ဖြစ်ပါတယ်။စနေနေ့ကကျင်းပခဲ့တဲ့ညီလာခံအတွင်းအာဆီယံခေါင်းဆောင်တွေကအဲ့လိုသဘောတူခဲ့ကြတာဖြစ်ပါတယ်။34ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့စနေနေ့ကနေဒီနေ့တွေမှာနှစ်ရက်ကြာကျင်းပခဲ့တာဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်2034ကဘလာဘောလုံးဘက်ကိုရှေ့အောင်အစဒေသတွင်းနိုင်ငံတွေကအရှင်အဖြစ်ပူးတွဲကျင်းပခွင့်ရဖို့ကိစ္စကိုအာဆီယံခေါင်းဆောင်တွေကသဘောတူလိုက်ကြတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့မှပြောကြားလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့2019ညီလာခံရဲ့အဖွဲ့မိန်ကောမှာထိုင်းဝန်ကြီးချုပ်ပရာယုတ်ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းကြီးချုပ်ကိုကိုရဲနိုင်ကကြီးညာပေးခဲ့တာပါဒီညာပိုင်းတွေစစ်စစ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Bill Andres ဖြစ်ပါတယ်ကျမအီသန်စင်ပါရှင် VOA American သံမနက်ပိုင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ24.51ပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒါစင်တဲ့သောတာရှင်ပေါ့ကိုထူးခိကျေးဇူးတင်ပါတယ်။သောတာရှင်ပေါ့ကောင်းသောညချင်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.